Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် match လ2ရက်အင်္ဂါနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါဒီကနေ့ကျမတို့ဒီဗုဒ္ဓဘုနေ့နေနေခင်အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ Russia Ukraine ပထမဦးဆုံးအကြိမ်အကျဉ်းသားလဲလှယ်တဲ့အကြောင်းနဲ့ဒေတာစံတော်ချိန်နိုင်ပိုင်းအတွင်းမှာနိုင်ငံတော်အခြေပြမိကွန်းကိုသမ္မတဘိုင်တန်ပြောကြားဖို့ရှိတဲ့အကြောင်းကြားဖို့ရှိပါတယ်။အဲဒီနောက်မှာတော
့ဘူတာအမျိုးတွင်းထဲမှာတော့အယောင်ဝယ်ဒီဒီအေးဆက်ဖြစ်ကုန်တော့ပေါ့။မရှုနိုင်မကင်နိုင်တဲ့ရှင်ရခုလိုတလို့ဖွင့်ပေးတဲ့ရှင်ရအသက်ရှူပေါက်ပြီးတော့ရတာပေါ့။ပို့ပြီးတော့နည်းနည်းအသက်ရှူနည်းနည်းပြန်ချောင်းလာတော့အဲ့လိုပဲယူဆလို့ရတယ်။
ဒါကတော့ကချင်မြောက်ပိုင်းမှာလမ်းတွေပြန်ဖွင့်ပေးဖို့အခက်ကြုံနေရတဲ့ဒေသခံတွေမျှော်လင့်ချက်ကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါဆော့ဆော့ကပြောခဲ့တဲ့ဒီသမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိကွန်းမှာဘာတွေပြောမလဲဆိုတာကိုလည်းကျမတို့ဆက်သွယ်မေးမြန်းထားတာကိုထုတ်လင်းဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်ကာညဆွေနေကန်ကဘာတလွားခီးသွာအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းနဲ့မြန်မာသတင်းတွေကိုမတ်တိန်ဒီထိုင်းနဲ့ကိုစော်မှုကျော်ကပြောပြမှာပါရှင
်။ရုရှားကအင်ဂျီချင်းယူကရိန်းနိုင်ငံအပေါ်ကျူးကျော်မှု6ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့မှာယူကရိန်းနိုင်ငံမြို့တော်ကီယက်ရဲ့မြောက်ပိုင်းလမ်းကြောင်းတစ်လျှောက်ရုရှားတပ်ဖွဲ့တွေချီတက်နေတာနဲ့အတူပဲနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ခါခစ်မှာလည်းအင်္ဂါနေ့ကရုရှားရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေတိုးခဲ့ပါတယ်။ခါခီမျိုးလေကဒေသဆိုင်ရာအုပ်ချုပ်ရေးဌာနတိုက်ခိုက်ခံရမှုဗီဒီယိုတစ်ခုကိုယူကရိန်းနိုင်ငံသားရေးဌာနကတင်ထားတဲ့အထဲမှာတော့မျိုးလေကအဆောက်အုံမှာအကြီးအကျယ်မီးလောင်ပြီးမီးကိုးလုံးတွေတက်နေတာကိုတွေ့ရပြီးအနီးအနားမှာကားတွေဖြတ်သွားနေတာကိုလည်းတွေ့ရပါတယ်။ခါခီမျိုးရင်ပြင်မှာအင်္ဂါနေ့ကရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုဟာဆိုရင်ပြောင်းကြကြအကြမ်းဖက်မှုဖြစ်သလိုစစ်ရာဇဝတ်မှုလို့လဲယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီးကပြောဆိုပါတယ်။မိပြောင်မှာမဟုတ်သလိုခွင့်လွန်မှာလည်းမဟုတ်ဘူး။ဒါဟာရုရှားနိုင်ငံရဲ့အကြမ်းဖက်ဝါဒဖြစ်တယ်လို့ယူကရိန်းသမ္မတကပြောဆိုခဲ့တာပါ။ဒီတိုက်ခိုက်မှုအတွက်အနည်းဆုံး6ဦးသေဆုံးပြီး20ဒဏ်ရာရကြောင်းအရေးပေါ်ဌာနတာဝန်ရှိသူတို့ကပြောပါတယ်။တနင်္လာနေ့တုန်းကခါခီမြို့တွင်အရက်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေအပေါ်ရုရှားဘက်ကပြစ်ခတ်တိုက်ခိုက်မှုဟာစစ်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဖြစ်ကြောင်းဥရောပသမ္မတနိုင်ငံသားရေးမူဝါဒဆိုင်ရာအခြေခံဂျိုးဆက်ဘိုရက်ကအင်္ဂါနေ့မှာပြောပါတယ်။ AP သတင်းအေဂျင်စီသတင်းထောက်တွေမှတ်တမ်းရယူထားတဲ့အင်တွေကျောင်းတွေနဲ့ဆေးရုံတွေအပေါ်ရုရှားရဲ့တိုက်ခိုက်မှုအထောက်အထားတွေရှိနေပေမဲ့လည်းရုရှားဆိုရရဲ့ပြောခွင့်ရဒမီထရီပက်စကော့ကတော့စစ်ရာဇဝတ်မှုဆွဲဆိုချက်တွေကိုပယ်ချလိုက်ပြီးရုရှားတပ်ဖွဲ့တွေဟာအရက်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေနဲ့လူနေ area တွေအပေါ်တိုက်ခိုက်မှုမလုပ်ဘူးလို့သတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ရုရှားဆိုရကပြီးခဲ့တဲ့သတင်းပတ်တွင်ညွှန်ကြားခဲ့ပြီးတဲ့နောက်အင်ကာနီမှာတော့ရုရှားနဲ့ယူကရိန်းကြားပထမဆုံးအခြေဖြစ်အကျဉ်းသားလဲလှယ်ကြပါတယ်။ရုရှားတပ်ဖွဲ့တွေဘက်ကယူကရိန်းနိုင်ငံတဝန်မြို့ကြီးမြို့ငယ်တွေအပေါ်အရှိန်မြင့်တိုက်ခိုက်လာနေတာနဲ့အတူအပြက်စီးတွေဝယုံသုံးကအခြေအနေတွေထပ်ဖြစ်နေတဲ့နေ့မှာပဲအကျဉ်းသားလဲလှယ်မှုထွက်ပေါ်လာတာပါယူကရိန်းနိုင်ငံမြို့တော်ကီယက်ရဲ့အထင်ကရအဓိက TV တာဝါဒိုင်ကြီးအပါအဝင်စစ်တော်ရေးဆိုင်ရာအခြေခံအဆောက်အုံတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေလည်းတိုက်ခိုက်ခံခဲ့ရပါတယ်တိုက်ပွဲအရှိန်မြင့်နေတဲ့ကြားမှာပဲပထမဆုံးအကြိမ်ဖြစ်နှစ်နိုင်ငံကြားအကျဉ်းသားလဲလှယ်ခဲ့ကြပါတယ်ရုရှားစစ်ဘက်ဆိုင်ရာရဲတပ်ဖွဲ့ဝင်တဦးနဲ့ယူကရိန်းနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကိုလဲလှယ်ခဲ့ကြောင်းဆူမင်းဒေတာတွင်ကယူကရိန်းစစ်တပ်အရာရှိတဦးက Telegram ကြေညာချက်တစ်ခုမှာပြောဆိုထားပါတယ်ရှင်ယူကရိန်းကိုဂျိုတင်ချန်စီကျူးကျော်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုခွင့်ပြုလိုက်မယ်ဆိုရင်ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုကာကွယ်ရေးအထောက်အကူပြုတဲ့နိုင်ငံတကာစည်းမျဉ်းစည်းကမ်းတွေစုပ်ယုပ်အာရုံသွားစေမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးပါတယ်။ဒီမိုကရေစီနည်းကြရွေးကောက်ခံယူကရိန်းအစိုးရကိုဖြုတ်ချရေးပူတင်အောင်မြင်ခဲ့မယ်ဆိုရင်ယူကရိန်းမှာလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေပိုဆိုးသွားမယ်အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးက ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမင်းကွန်းမှာသတိပေးပါတယ
်။ Look at Crimea, where Russia's occupation has come with extrajudicial killings.
ရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားကိုချီရင်ဥပဒေမဲ့တပ်ဖြတ်မှုတွေ၊အစဖြောက်ခံရမှု၊နှိပ်စက်ညှဉ်းပန်းမှု၊မတရားဖမ်းဆီးမှု၊လူနည်းစုတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ရသူတွေအပေါ်ဖိနှိပ်မှု၊သဘောထားကွဲပြားသူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေထွက်ပေါ်လာပါတယ်ရုရှားရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုအစီရင်ခံချက်တွေဟာဆိုရင်လေ나ယီနဲ့အမျှတိုးလာနေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဘလင်ကင်ကမတ်လ၁ရက်နေ့ဗီဒီယိုမင်ကွန်းမှာပြောဆိုသွားပါတယ်ယူကရိန်းပြည်သူတွေနဲ့အင်းကြီးချင်းနိုင်ငံတွေကဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပို့ဆောင်ရေးအတွက်ဒေါ်လာတန် 1,800 ရန်ပုံငွေရရှိရေးကုလသမဂ္ဂကဖန်ကြားထားပါတယ်ရုရှားနဲ့ယူကရိန်းကြားပဋိပက္ခတွေပြင်းထန်လာတာနဲ့အတူပဲယူကရိန်းပြည်သူ12သန်းနီးပါးလောက်ကယ်ဆယ်ထောက်ပံ့ဖို့လိုအပ်မှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ
်ဗီယိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မူးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မလတရနေ့အင်္ဂါနေ့ည9နာရီမှာသမရဂျိုးဘိုင်ဒင်ဟာသူ့ရဲ့သမရပထမနှစ်သက်တမ်းအတွင်းပထမအဆုံးဂျိတ်တိုင်းပြည်ခြေပြမိန်ကွန်း State of Union ကိုပြောကြားဖို့ရှိပါတယ်သမရအခုလိုတိုင်းပြည်အခြေပြမိန်ကွန်းပြောမယ့်အချိန်ဟာအထူးသဖြင့်တော့ကိုဗစ်ကာယောဂါနဲ့ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲတွေကြောင့်ကမ္ဘာကြီးမှာရောအမေရိကမှာပါအကြအတဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပါတယ်။သမရဂျိုးဘိုင်ဒင်ပြောဆိုမဲ့မိန်ကွန်းထဲမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပါဝင်ဆောင်ရွက်မှုအခြေအနေတွေကိုရှင်းလင်းတင်ပြနိုင်တယ်လို့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်မှုစီးပွားရေးနလန်ထဖို့လှုပ်ဆောင်ချက်တွေနဲ့အလုပ်အကင်ပြန်လည်ရရှိလာမှုစတာတွေကိုတင်ပြနိုင်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။ဒါအပြင်900ရာခိုင်နှုန်းကျော်အထိမြင့်တက်နေတဲ့ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိစ္စတွေကိုလည်းမဖြစ်မနေပြောရလိမ့်မယ်လို့သုံးသပ်သူတွေနဲ့သတင်းဌာနတွေကခန့်မှန်းထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခဲ့တဲ့ပေါ်အာရှနိုင်ငံတချို့ကလည်းတုံ့ပြန်အရေးယူလိုက်ပါတယ်။စီးပွားရေးပိတ်ဆို့အရေးယူတာတွေလုပ်လို့မရှိတဲ့စင်ကာပူနိုင်ငံကဒီရတတပတ်အတွင်းယူကရိန်းကိုကျူးကျော်တဲ့အတွက်စီးပွားရေးပိတ်ဆို့အရေးယူကြောင်းကြေညာခဲ့ပါတယ်။ဒီကိစ္စဟာနိုင်ငံငယ်လေးတွေရဲ့တည်ရှိခွင့်နဲ့ချမ်းသာကြွယ်ဝခွင့်ကိုတိုက်ခိုက်ခံရတယ်လို့ယူဆကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးဗီဗီယန်ဘလာကာရရှင်နန်ကပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့ကိစ္စနဲ့ပတ်သက်ပြီးစင်ကာပူအမျိုးသားတက္ကသိုလ်ကတွဲဘက်ပါမောက်ခလင်တိုင်ဝေကတော့
It takes a sovereignty very seriously. The thinking is that if a vulnerable country can be overrun
အချောချာအာဏာကအရေးကြီးပါတယ်။အားနည်းတဲ့နိုင်ငံငယ်လေးတစ်နိုင်ငံတိုက်ခိုက်ခံရတယ်ဆိုရင်အခြားနိုင်ငံငယ်လေးတွေလည်းတိုက်ခိုက်ခံရနိုင်ပါတယ်လို့ပါမောက်ခလင်တိုင်ဝေကပြောဆိုသွားတာပါစင်ကာပူရဲ့စီးပွားရေးပိတ်ဆို့အရေးယူမှုဟာ44နှစ်အတွင်းပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။ VNN ကနေကမ္ဘောဒီးယားကိုကျူးကျော်တုန်းကနောက်ဆုံးပိတ်ဆို့အရေးယူမှုလုပ်ခဲ့ပါတယ်။ရုရှားကိုတုံ့ပြန်အရေးယူတဲ့အထက်မှာအာရှကကမ္ဘာစီးပွားရေးတတရအင်အားကြီးဂျပန်နိုင်ငံလည်းပါဝင်ပါတယ်။ဒါ့အပြင်တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကလည်းအလားတူကြီးညာပါတယ်။ဒီနိုင်ငံတွေအနေနဲ့ရုရှားအပေါ်စီးပွားရေးငွေရေးကြေးရေးနဲ့နည်းပညာပစ္စည်းတွေကိုပိတ်ဆို့အရေးယူတော့မှဖြစ်ကြောင်းပြီးခဲ့တဲ့ရတတပတ်တွေအတွင်းကကြေညာခဲ့ပါတယ်။ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံတကာအားကစားပြိုင်ပွဲတွေမှာပါဝင်ခွင့်ပိတ်ပင်ကြောင်းကမ္ဘာအားကစားအဖွဲ့ချုပ်တွေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ကမ္ဘာစစ်တောင်းအဖွဲ့ချုပ်ကတနင်္လာနေ့တုန်းကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာပြုလုပ်မဲ့ပွဲစဉ်တွေကိုဖျက်သိမ်းလိုက်ပြီးဒီနိုင်ငံကအားကစားသမားတွေပါဝင်ခွင့်ကိုလည်းအင်္ဂါနေ့မှာပိတ်ပင်လိုက်ပါတယ်။ဒါပေမဲ့ဒီတစ်ပတ်အတွင်းစပိန်နိုင်ငံမှာကစားမဲ့ကစားပွဲအတွက်တော့နိုင်ငံကိုကိုယ်စားမပြုဘဲလူပုဂ္ဂိုလ်တဦးချင်းအနေနဲ့သာကစားခွင့်ပြုပါမယ်။ဘလာရုစ်နိုင်ငံဟာလည်းရုရှားကယူကရိန်းကိုကျူးကျော်ရမှာမဟာဗျူဟာကျတဲ့ကူညီထောက်ပံ့မှုတွေပေးတဲ့အတွက်ဘလာရုစ်နိုင်ငံကိုလည်းပိတ်ပင်တာဖြစ်ပါတယ်။ကမ္ဘာလေလောအဖွဲ့ချုပ်ကလည်းရုရှားရဲ့ကျူးကျော်မှုကိုပြင်းထန်စွာရှုတ်ချလိုက်ပြီးဘ ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုပြိုင်ပွဲဝင်ခွင့်တွေကနေပိတ်ပင်လိုက်ပါတယ်။ဒါအပြင်တင်းငွေနေတဲ့တုန်းကနိုင်ငံတကာတင်းနစ်အဖွဲ့ချုပ်ကလည်းရုရှားနဲ့ဘယ်လာရုစ်ပွဲစဉ်တွေကိုဖျက်သိမ်းပိတ်ပင်ခဲ့ပါတယ်။ကမ္ဘာစကိတ်စီးနဲ့ဗောလီဘောအဖွဲ့ချုပ်တွေကလည်းအလားတူပိတ်ပင်ခဲ့ကြပါတယ်။ FIFA ဘောလုံးအဖွဲ့ချုပ်ကလည်းရုရှားအမျိုးသားအသင်းကိုဒီနှစ်ကမ္ဘာဖလားပွဲကနေထုတ်ပယ်ခဲ့သလိုအမျိုးသမီးအသင်းကိုလည်း2022ခုနှစ်ယူရိုဖလားပြိုင်ပွဲကနေထုတ်ပယ်ခဲ့ပါတယ်။ဟောင်ကောင်မှာကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတဲ့အတွက်ဟောင်ကောင်ကျွန်းတစ်ခုလုံးအင်္ဂါနေ့မှာသွားလာမှုကန့်သတ်တဲ့လော့ကဒေါင်းချမှတ်လိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလင်းကတော့မစိုးရင်ကြဖို့နဲ့လူတိုင်းကိုဗစ်မစစ်မနေရအစီအစဉ်ကိုလိုက်နာကြဖို့ပြောဆိုလိုက်ပါတယ်။ဟောင်ကောင်ကျွန်းမှာရှိတဲ့လူဦးရေ9သန်းခွဲကျော်ကို9ရက်ကျော်ကြာကိုဗစ်စစ်ဆေးမဲ့အစီအစဉ်ကိုမတ်လဒုတိယလဝက်အတွင်းစတင်ပြုလုပ်တော့မှာဖြစ်ပါတယ်။ကိုဗစ်စစ်ဆေးမှုတွေကို9ရက်အတွင်းသုံးချိန်ပြုလုပ်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ February လတည်းတုန်းကကူးစက်မှုဟာတရက်ကို100ကျော်လောက်သာရှိခဲ့ပြီးပြီးခဲ့တဲ့တနင်္လာနေ့ကတော့ကူးစက်မှုဟာ34ဆတိုးလာခဲ့ပြီးယောဂပိုးကူးစက်ခံရသူပေါင်း 34,000 ကျော်တွေ့ရှိရတဲ့အတွက်အင်္ဂါနေ့မှာအခုလိုကန့်သတ်မှုတွေပြုလုပ်လိုက်တာဖြစ်ပါတယ
်။မတ်သိန်ကြီးထိုင်တဲ့ကိုစော်မိုးကြပါရှင်ဗုဒ္ဓဘူးနေနဲ့ခင်းတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့ဆော့ဆော့ကတင်းထဲမှာကြားခဲ့ရတဲ့အတိုင်းဒေတာစံတော်ချိန်အင်္ဂါနေ့ည9:00မကြာခင်အချိန်ပိုင်းအတွင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့ပထမဆုံးအချိန်ဒီနိုင်ငံတော်အခြေပြမိန့်ခွန်း State of Union ကိုပြောကြားတော်မှာဖြစ်ပါတယ်သမ္မတအခုလိုတိုင်းပြည်အခြေပြမိန့်ခွန်းပြောမယ့်အချိန်ဟာအထူးသဖြင့်ဒီ COVID ကပ်ရောဂါနဲ့Russia Ukraine အရေးတွေကြောင့်ကမ္ဘာကြီးမှာရောအမေရိကမှာပါအကျက်အတဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပါတယ်။ဒါကြောင့်ဒီသမ္မတဘိုင်ဒန်ပြောမဲ့မေခွန်းနဲ့ပတ်သက်လို့လည်းကြိုတင်အသိပေးတာမျိုးတော့မရှိသေးပါဘူး။အခုဒီလေးလာသူတွေနဲ့အင်ဗျူရောပြောခွင့်ရသူတွေကတော့သမ္မတဘိုင်ဒန်ဘာတွေပြောမယ်ဘာတွေပြောနိုင်တယ်လဲဆိုတာကိုခံမှန်းပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့လေးလာစောင့်ကြည့်နေတဲ့ကိုစော်မူကျော်ကိုကျမတို့ဆက်သွယ်မေးမြန်းထားပါတယ်။
အဓိကတော့ဘာတွေပြောမလဲခမ်းမန်းပြောဆိုကြတော့ပေါ့လေဟုတ်ပါတယ်ခုကဒီအချိန်တွေကကိုဗစ်ကြောင့်ဖြစ်တဲ့အချိန်ကောနောက်ပြီးတော့ရုရှားကယူကရိန်းကိုကျူးကျော်တဲ့အချိန်တွေဒီကြောင့်တော်တော်အခက်အခဲတွေတော့ရင်ဆိုင်နေရပါတယ်အဲ့ဒီဘာတွေပြောကြမလဲဆိုတာဟိုဒီချိုတင်သုံးသတ်တာတွေရှိပါတယ်အဲ့ဒီအထဲမှာဒီသမရဘိုင်ဒန်ကမဖြစ်မနေပြောမဲ့အထဲမှာပါမဲ့အချက်တွေကတော့ဒီ1ရုရှားယူကရိန်းရေးကိစ္စကိုပြောနိုင်တယ်2ကတော့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်မှုအခြေအနေသုံးကအမေရိကမှာနှစ်ပေါင်း40အတွင်းအမြင့်ဆုံးမြင့်တက်နေတဲ့ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကိစ္စတွေပြောနိုင်တယ်။နောက်နံပါတ်4အချက်နဲ့ကတော့သမ္မတဘိုင်ဒန်ရဲ့အမေရိကမှာဒီအခြေခံအစအုပ်ကျန်းမာရေးကိစ္စတွေအပါအဝင်ပေါ့နော်။ဒီ infrastructure တွေအမေရိကဒီအခြေခံအစအုပ်တွေပြင်ဆင်ဖို့ဒီလွတ်တော်အားနဲ့အပြည့်ပြုပေးဖို့ဒီဥပဒေသစ်ကိစ္စကိုလည်းဆွေးနွေးနိုင်တယ်လို့ခန့်မှန်းထားပါတယ်။နောက်ပြီးတော့ဒီပြီးခဲ့တဲ့ရက်ကသမ္မတအိမ်ဖြူတော်ပြောခွင့်ရအမျိုးသမီးဂျန်ဆာကီကတော့သမ္မတမိန်ခွန်းထဲမှာပြောနိုင်တဲ့အကြောင်းအရာတချို့ကိုပြောပါတယ်အဲ့ဒီထက်မှဘာပါလဲဆိုလို့ရှိရင်ကလေးသူငယ်စောက်ရှောက်ရေးတက်ကြီးရွယ်အိုစောက်ရှောက်ရေးလူနာတွေအတွက်စေဝါရေးကုန်ကြစေဝါကုန်ကြစရိတ်တက်တာမဲ့ကိစ္စတွေပါဝင်တဲ့ဒီအခြေခံအစအဦးတွေပြင်ဆင်မဲ့ကိစ္စကိုလွတ်တော်ကအတည်ပြုဖို့ကိစ္စကိုလည်းဆွေးနွေးနိုင်တယ်လို့ပြောဆိုထားပါတယ်ဒါအပြင်ဒီရုရှားယူကရိန်းစစ်ပွဲမှာဒီအမေရိကန်ကအဓိကနေရာကနေပါဝင်ပြီးတော့ပေါ့နော်ဒီအနောက်တိုင်းနိုင်ငံတွေစီရောပြီးတော့ဒီရုရှားကိုတုတ်ပြန်ဆောင်ရွက်တဲ့ကိစ္စတွေကိုရှင်းပြနိုင်တယ်လို့ဒီအမေအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကတော့ပြောဆိုထားတာရှိပါတယ်ခင်ဗျအ
ဲ့တော့သမ္မတဘိုင်ဒန်ကသူပြောမဲ့ဒီနိုင်ငံတော်အခြေပြမိခွန်းထဲမှာသူ့အစိုးရရဲ့ဒီစွမ်းဆောင်ချက်တွေပေါ့လေဒါတွေနဲ့ပတ်သက်ပြီးတော့သူဘာတွေကိုအဓိကပြောမယ်လို့ရောခံမှန်းကြလဲရှင်
ဟုတ်ကဲ့ပါခင်ဗျပုံမှန်အားဖြင့်တော့သမရတွေကသူတို့လုံတာတွေရဲ့တိုးတက်မှုကောင်းမှုတွေကိုအဓိကပြောတာအဓိကပြောကြပါတယ်အခုဒီဘိုင်ဒန်ပြောမဲ့အထက်မှာခံမှန်းရတာပေါ့ခံမှန်းရတာဆိုလို့ရှိရင်ကတော့ဒီ COVID-19 တုံ့ပြန်ဆောင်ရွက်မှုအကြောင်းတွေကိုပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီတနိုင်ငံလုံး COVID ကာကွယ်ဆေးတွေတော်တော်များများထိုးပြီးတဲ့အခြေအနေရှိပါတယ်နောက်ပြီးတော့ဒီအမေရိကန်နေပြီးတော့တကဘာလုံးကိုဒီ COVID ကာကွယ်ဆေးပေါ့နော် COVID-19 ကာကွယ်ဆေးတွေဖြန့်ပေးခဲ့တာတွေရှိပါတယ်အပြင်အခုလောလောဆယ်မှာကိုဗစ်ကူးစက်မှုနှုန်းတွေကကျလာပါတယ်ပြီးခဲ့တဲ့ရက်ကဆို CDC ကနေပြီးတော့ခုနလိုဒီညနေဖုန်းတတ်တာတောင်မှလူအရင်တတ်မလူအရင်မတတ်နဲ့ဆိုတာမျိုးတွေပေါ့နော်ပြောင်းလဲတာမျိုးရှိတယ်အခုသမရဘိုင်ဒန်တောင်စကားပြောရင်ညနေဖုန်းမတတ်ဘူးလို့ ပြောထားတာကျွန်တော်တို့တွေ့ရပါတယ်သတင်းတွေမှာနောက်တစ်ခုကတော့ဒီကိုဗစ်အကြက်အတဲကနေပြီးတော့စီးပွားရေးအရာလွတ်မြောက်လာအောင်ရုန်းထွက်နိုင်လာလာနိုင်တယ်လို့အမေရိကန်ဒီအင်ဂျူရောနဲ့သမရဘက်ကတော့ပြောဆိုထားတာရှိတယ်ဒီကိစ္စတွေလည်းသူပြောနိုင်ပါတယ်နောက်အလုတ်အကင်ပြန်လဲရရှိလာမှုတွေတိုးတက်လာတယ်ဆိုတာမျိုးတွေပြောနိုင်ပါတယ်နောက်ပြီးတော့ဒီအမေရိကန် GDP ကတော့အချိန်ကြီးခိုင်နေသေးပဲဖြစ်တယ်ပေါ့နော်ဒီလိုအခြေအနေတွေစတဲ့ကောင်းတာတွေကိုသူပြောဆိုနိုင်တယ်လို့အဲခံမှန်းပြောဆိုထားတာရှိပါတယ်ဒါအပြင်ဒီပထမအဆုံးအနေနဲ့ပေါ့နော်လူမဲ့အမျိုးသမီးတယောက်ကိုတရားသူကြီးချုပ်အဖြစ်ခံဖို့သူသမရဘိုင်ဒန်လောက်ထားတဲ့ခန့်ထားတဲ့ကိစ္စတော့မဖြစ်မနေပြောကြလိမ့်မယ်လို့ခံမှန်းထားပါတယ်ခင်ဗျာ
ကိုစောမူကြပါရှင်ဒီသမရဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမေးခွန်းနဲ့ပတ်သက်လို့လေကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ဖို့ရှိတယ်လို့ဒီညထုတ်လွှင့်မဲ့ဒီ VOA မြန်မာပိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေမှာလည်းဒီသမရပြောကြားတဲ့မိကွန်းနဲ့ပတ်သက်လို့ကောက်နှုတ်တင်ပြဖို့ရှိပါတယ်ရှင်။ဒါကြောင့်ကျမတို့အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါ။မကြာခင်မှာတော့ဒီမွန်ပြည်နယ်ဘက်မှာဒီစားကွင်းတွေမိုးကြီးလို့ပျက်စီးတဲ့အခြေအနေကိုကြားဖို့ရှိပါတယ်။အခုတော့ကချင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြစ်ကြီးနားဆွန်ဘရာဘွန်ပူတာဝူလမ်းအသွာလာဖြတ်တောက်ခံထားရတဲ့အတွက်ဒေသခံတွေအစားအစာနဲ့ကုန်ပစ္စည်းပြက်လက်မှုတွေကြုံနေရပါတယ်။ဒါကြောင့်အခြေခံစားကုန်နဲ့ဆက်သုံးစီတွေတည်ယူနိုင်ဖို့မြစ်ကြီးနားပူတာဝူလမ်းကိုဒီကနေ့ကစပြီးတော့အကန့်အသတ်နဲ့ပြန်ဖွင့်ပေးမယ်လို့ပူတာဝူခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့ကျွန်မဆက်ပြီးတော့ပြောပြမှာပါ။
ကချင်ပြည်နယ်ပူတာအောင်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားနေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်နယ်မြေလုံခြုံရေးအရာဆိုပြီးနှစ်ဖက်စလုံးကလမ်းပတ်ဆက်သွယ်ရေးကိုအသီးသီးဖြတ်တောက်ထားပါတယ်။လမ်းပတ်ဆက်သွယ်ရေးပြတ်တောက်နေလို့ဆက်သုံးစီအပါအဝင်အခြေခံစားတောက်ကုန်နဲ့စေဝါတွေလည်းအဆမတန်ဈေးတက်နေတာပါ။မြစ်ကြီးနားဆွန်ဘရာဘွန်နဲ့ပူတာအိုလမ်းကိုယာယီပိတ်ထားရာကနေမက်ရှလာ၂ရက်ဗုဒ္ဓဘုနေ့ကစပြီးဆက်သုံးစီနဲ့ကုန်တင်ရင်တွေကိုဖြတ်တန်းသွားလာခွင့်ပြုမယ်လို့ပူတာအိုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အခုလိုလမ်းတွေပြန်ပွင့်သွားရင်ကုန်စီပြန်ပြီးစီးဆင်းနိုင်မယ်လို့ဒေသခံတွေဘက်ကမျှော်လင့်နေပါတယ်။
မျိုးရင်းချင်းနေရတော့လောဆယ်လူကိုအကုန်လုံးပြောမှဆိုပြက်လူနီးနီးဟောလှူရှားမှုပိုင်းဆိုင်ရာမှာတော့တော်တော်လေးကိုရက်တန့်သလောက်ကိုဖြစ်သွားတယ်။ဒီပူတာအမျိုးတွင်းထဲမှာတော့အယောင်ဝယ်တွေ80ဖြစ်ကုန်တော့ပေါ့။မရှုနိုင်မကင်နိုင်တဲ့ချိန်ကခုလိုတလို့ဖွင့်ပေးတဲ့ချိန်ကအသက်ရှူပေါက်ပြီးတော့ရတာပေါ့။ပို့ပြီးတော့နည်းနည်းအသက်ရှူနည်းနည်းပြန်ချောင်းလာတော့ပေါ့။အဲ့လိုပဲယူဆလို့ရ။
မြစ်ကြီးနားဆွန်ဘရာဘွန်ပူတာအိုလမ်းပိုင်းမှာတိုက်ပွဲတွေပြင်းထန်လို့ဖေဖော်ဝါရီလ22ရက်ကစပြီးဖြတ်တန်းခွင့်ယာယီပိတ်ထားခဲ့တာပါ။ကုန်စီစီးဆင်းမှုပြတ်တောက်ခဲ့လို့ပူတာအိုမြို့ရင်းမှာ73စီပြတ်တောက်မှုတွေလည်းဖြစ်ခဲ့ပါဗျ။ဈေးတွေကလည်းအဆမတန်တက်ခဲ့တာပါ။အသွားအလာလုံးလို့မရတဲ့အတွက်လူနာတွေကိုမြစ်ကြီးနားမြို့ကိုပို့ဆောင်ဈေးကူးလို့တောင်မရဘူးလို့ဒေသခံတအူးက VOE ကိုပြောပါဗျ။
ခက်ခဲတာဘယ်လောက်ဖြစ်သွားလဲဆိုတော့တချို့ကြတော့လို့မှုပေါ့။ဒီကနေ့ပဲဆင်းမယ်ဟိုအရေးပေါ်ဒူနာလေးဆိုရင်လင်းတင်လို့မရတဲ့ဟာဥပမာဆိုပါစို့လင်းပေါ်မှာကြအောက်ဆီဂျင်တွဲပြီးမှတည်လို့မမရမြေပြတ်မှာကြတော့အောက်ဆီဂျင်တွဲပြီးတည်လို့ရတဲ့ပရာဟိတလုပ်ငန်းလုပ်တဲ့လူတွေအခက်အခဲတွေ့တယ်ခွဲစိတ်ကူးတာဖို့လိုအပ်တဲ့ယောဂအခြေအနေဆိုးရွားတဲ့လူတွေဆိုလည်းအခက်အခဲအမျိုးစုံကြုံတယ်ပြီးရင်ခုနသွားလာမှုဟိုကုံတွဲတဲ့အပိုင်းဥပမာကျွန်တော်ဘူတာဝကနေခေါင်းလမ်းကိုကုံတွဲတဲ့အပိုင်းမှာလည်းအခက်အခဲမျိုးဖြစ်သွားတယ်လောက်ဒီဖြစ်သွားလဲဆိုတော့စီတာရှာရတဲ့ကြောင့်ခါတိုင်းကပန်းနှင်းတင်ဖြီကိုကားတစ်စီးကိုအလွန်ဆုံးဆို၄သိန်းခွဲဆိုရင်သွားလို့ရတယ်ဟိုကငါးပြီးသွားတာပေါ့အခုက၁၀သိန်းကျော်လောက်တောက်တယ်ကားက
ပူတာအုံမြို့မှာဖွင့်လှစ်ထားတဲ့စီဆိုင်တချို့မှာရောင်းချဖို့စီမရှိတော့လို့စိုက်ပိတ်ထားတဲ့အထိဖြစ်နေပါတယ်တာရေးနာရေးကူညီဆောင်ရွက်ပေးနေတဲ့ပရဟိတယင်တချို့လည်းစီမရှိတော့လို့ပြတ်တောက်သွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါကိုဗစ်ကရောဂါကာလမှာကျန်းမာရေးအတွက်မရှိမဖြစ်လိုအပ်တဲ့ဆေးပစ္စည်းတွေလည်းဝယ်မရတဲ့အခြေအနေဖြစ်ခဲ့တယ်လို့ပူတာအိုမျိုးရင်းမှာဖွင့်လွှတ်ထားတဲ့ဆေးဆိုင်ပိုင်ရှင်တအူးကပြောပါတယ
်။တချို့ဆေးတွေဆိုတော်တော်လေးပြတ်သွားရေးကြာပြီတပတ်လောက်ရှိတော့ပေါ့နော်ဟိုလိုင်းမဖွင့်သေးဘူးဆိုတော့မာရင်လည်းမရောက်တော့အဲ့လိုမျိုးခုမှဖွင့်မယ်ဆိုတော့အခုပြန်မာထားတယ်အဲ့လိုအနေထားမှာပဲမဖွင့်တော့ဆေးကတော့ပြက်လက်နေအောင်မှာပဲအဲ့လိုဖြစ်တော့မှာ
အခုလိုအခြေအနေကြုံနေရချင်းပူတာအိုမြစ်ကြီးနားလမ်းကနေကုန်ပစ္စည်းနဲ့ဆက်သုံးစီတွေကိုတည်ယူပို့ဆောင်နိုင်မယ်ဆိုတဲ့အပေါ်ဒေသခံတွေအတော်လေးမျှော်လင့်နေကြပါဗျ။မြစ်ကြီးနားဆွန်ဘရာဘွန်ပူတာအိုလမ်းပိုင်းကို Mene chong nai gani, nyeni nga nai dwin, satong si ne gongting yin rigu piatan te sang guin piu me lu, putao kiai pidu ga kwe yi tepwe ka topian tawari. Dabi me twa la guin piu me te ma, ki te rin yin rima pa di de lu, sikong si ne patate tokong pisi rine, sitari, silene ye karigule, twa la guin ma piu bulu, topian jama, popia tawari shim.
Daga yangonga la re dringu, piopia geraba. Aku selebihnya nak teh yang gonga pepur edringu cica ya amasih. Nyamanan yang tambah mumpin edrima. Aku ni sampainga cengka mahu muri jualu. Di nerega nilai sah longan ri tikai ni barai. Atu tapi pongai ari longan ri social mumiar elu sah longan sinriga piobarai. Sah longan ri tikai ni edre sah cah tangduri le duka yau ni jaraba. Yang gonga lari edringu koyen munga piobya mawasih.
มุมยีเนี่ยด้วยเนลันซาลงงานโกตัมพูเซียมิวเนี่ยปองมิวเนี่ยเยมิวเนี่ยบ่มาตื่นเต้นเจ๊ะเจ๊ะเลิกกันจ้าบ่าเลยดินเนี่ยสามใบมาเนาะเชิงกามะหุมูริอยู่ว่าแกลูกเนลันซาลงงานเป็ดซีแก่เลยลูกตัมพูเซียมิวเนี่ยเป็นเจ๊ะอยู่ว่ากาซาลงงานปั่นชิงอุจจอดูกาเปียวบ่าเลยเจเมียมาบ่าวโหอยู่ว่าแลโหเป็ดก็ซะนังไปยายะไกนึกว่าบ่เน็ดก็ช่องเจยะไกนึกว่าอีตะอีช่องเจยะไกนึกว่าทับตัวแต่ๆเนี่ยเมกะก็เปียมะยะ ကျွန်တော်တို့ရာသီပဲအခုဒီနှစ်လပိုင်း၃လပိုင်း၄လပိုင်းစားထွက်ကောင်းတဲ့ရာသီပဲနှစ်လပိုင်းမှာမိုးရွာလို့နှစ်လပိုင်းလည်းတစ်ခါရွာတယ်နှစ်လပိုင်းလည်းရွာတယ်ဒါတောင်ဒီကြတော့သွားပြီပေါ့မုံမီနယ်ထဲမှာတန်ပြည်စီရဲ့မြို့နယ်ဟာစာအမြတ်ထွက်တဲ့မြို့နယ်တစ်ခုဖြစ်ပါတယ်မိုးလေကင်းလို့တဲ့အော်တိုဘာလလောက်မှာညီညာအောင်ပြုပြင်ထားတဲ့စာကွက်နေတယ်တင်းတော်ရဲ့ပင်လယ်စားငံကြီးထည Salongan, Lojara, Pilo, Tanema, Salongan, Lonangin, Conala, Lauda, Pibare, Akuna Nasan Moya, Dongelo, Saguen, Piasimu, Nabia, Elu, Ujoduga, Sabi, Piovare.
Yadi Udu Jauga, Karine, Lupona, Nujara, Nasa Yagano Pibu, a pet and Loyama. We don't have my name, Lena Bayak, Nasa Yagano Pibu, Karajanolo, Oma, Oita, Tedon Junior, Janodua, Totabo.
ပြောပါတယ်။ထိုးလေကနားဖို့ဆိုရင်တော့နားတဲ့လူကရှုံးပေါ်နိုင်ဒီအတိုင်းကသူ့ပုံနဲ့သူ့ပဲဆိုတော့သူတို့ဟာနဲ့သူတို့ပဲသူတို့မြေပဲအဲ့ဒီလူတွေကအရင်လောက်ရဖို့တဲတယ်။ဟိုနားတဲ့လူကတော့နောက်ပိုင်းရာဒီမကောင်းသေးကြပါဘူးရှုံး။ပေါင်မြို့နယ်တပင်ချောင်းကြီးကျွရွာကစားလုံငန်းရှင်တူကလည်းစားကွက်ထဲစားငန်းရည်တင်းမှုလောင်စာစီဈေးမြန့်မာနေတယ်လို့မိုးဖြက်လို့စားကွင်းနေပျက်စီးမှုတွေနဲ့က
ထိုင်းကတွင်းလာတဲ့စားတွေကိုတုံးနေရလို့စားတော့ကုန်လုပ်ငန်းရှင်သူကမြင်ပါတယ်ကျွန်တော်တို့မွန်ပြည်နယ်ကစားကမုတ်တွေလောက်တာတို့ခောက်ဆွဲကြောက်တွေလောက်တယ်နေရာဒီမှာစီမလှဘူးဗျသူကမပြူဖွေးတဲ့ဥစ္စာပေါ့လေထိုင်းစားတွေကြတော့မုတ်တွေကအရန်ကိုကောင်းတယ်အရန်အရောင်သွေးကောင်းတာပေါ့ဒါတော့မွန်ပြည်နယ်ကစားမအရောင်ကမွဲတာပေါ့ခောက်ဆွဲတို့လောက်တဲ့လုပ်ငန်းတွေမုတ် ဘစ်ကတ်တို့လောက်တဲ့လုပ်ငန်းတွေမှာကြတော့ဒီမွန်ပြည်နယ်ကစားတယ်မတုံးကျင်ကြဘူးနောက်တစ်ခုကစူထိုင်းစားကျွန်တော်မွန်ပြည်နယ်စားကြတိတိုင်းပဲအစိုးတက်ကိုဆုပ်ယူထားတာမရှိဘူးစူထိုင်းစားကမထိုင်းနိုင်ဘူးထိုင်းစားတွေကြတော့ခြောက်တယ်ဗျသူကစားပွေးစားခဲတွေတလုံးနဲ့တလုံးကမကပ်ဘူးအရေးအသွေးမှကြတော့အရန်ကွာတာပေါ့ဒါကြောင့်စေးခွက်မှဆင်းသုံးမဲ့တူတူဆင်းထိုင်းစားကိုပဲရွေးတုံးလဲပါတယ်ခင လို့ပြည်တွင်းဈေးကွက်မှာနေရာရရှိမှုနှေးပါပြီးပြည်ပကဝင်ရောက်လာတဲ့ရေသွေးမြင့်စားတွေကိုမရှင်းနိုင်မဲ့ဈေးနှုန်းတွေကျဆင်းနေပါတယ်။မွန်ပြည်နယ်မှာတံဖြူစရဲမြို့နယ်၊ကယုတ်ပြည်ကျေးရွာ၊ကြက်ခမီမြို့ဆက်ဆဲ၊ပေါင်မြို့နယ်မှာဆိုထပင်ချောင်ကျေးရွာ၊ရေမြို့နယ်မှာဆိုရင်နှစ်ကရင်ပလန်ကီစတဲ့နေရာတွေနေလန်းစားလုပ်ငန်းကိုတွန်းတွန်းကျပ်ကျပ်လုပ်ကိုင်နေကြပါတယ်။2021-2022ခုနှစ်စားရသည်မှာမွန်ပြည်နယ်မှာစားလုပ်ငန်းလုပ်ဖို့လိုင်စင်ရတဲ့စားဖို့ဧကပေါင်း4200ကျော်ရှိပြီးတန်ချိန်အားဖြင့်တော့42530ထုတ်လုပ်နိုင်မယ်လို့မွန်ပြည်နယ်စားလုပ်ငန်းဦးစီးဌာနကခန့်မှန်းထားပါတယ်ခင်ဗျာ
။ကိုရဲမော်မရှင်။ဒ
Digne Meshla Neyeniha Suyin Tongko Ya Chausen Nakunika Bojo Jini Win Usaune Myanma Damaroga Edi Achein Parliament Democracy Soya Ko Phyaucha Piro Sit Ana Taingere Ni Phit Pare Edi Ne Ko Be Myanma Naingan Ye Lu Mya Su Ji Ye Adika Taingyi Sibwa Yi In A Su Phit De Taung Tu Le Tama Ni Phit Le Tat Mat Khe Pare Da Ne Patat Piro Anyin Bwa Sia Ri Le Shi Pare Di Chaung Ko Khin Maung So Min Ga Su Si Tin Pya Tha Pare Shin ဆရာနာသိန်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NRA အစိုးရဒုံးကလည်းဆက်လက်အသိအမှတ်ပြုခဲ့ကြသလိုလွတ်လပ်တဲ့မီဒီယာတချို့ကလည်းတခုတ်တရဖော်ပြတာတွေရှိခဲ့ပါတယ်။ဒါအပြင်တောင်သူလယ်သမားအရေးဆောင်ရွက်နေကြတဲ့လွတ်လပ်တဲ့အဖွဲ့အစည်းတချို့ကတောင်မှအခမ်းအနားတွေပြုလုပ်ခဲ့ကြတာတွေရှိပါတယ်ခင်ဗျာ။ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း voa မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေသတင်းတွေကိုအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ voa burmese news မှာလည်းအချိန်မီကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ VOA မြန်မာပိုင်းပေးမဆာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။
email လိပ်စာကိုတေးချမှတ်အောင်ရေးဖို့လိုလို့ပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီထုတ်ဖောက်တယ်ဆိုတာထက်ဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံအားလုံးဟာဒီစာချုပ်တွေကိုဒီဥပဒေတွေကိုလိုက်နာဖို့တာဝန်ရှိပါတယ
်။ဒါကတော့ဒီ ICJ တရားရုံးမှာမြန်မာနဲ့ဂမ်ဘီယာအမှုကြားနာခဲ့တာနဲ့ပတ်သက်လို့ရှေ့အလားလာတုံ့သက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဒါကကဘာတလွှားခီးသွွားအစီအစဉ်ကိုလည်းထုံးလွှင့်ပါပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။တနင်္ဂနွေနေ့ညနေကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာကုလအထွေထွေညီလာခံအရေးပေါ်အစည်းအဝေးခေါ်ယူဖို့အများစုဆုံးဖြတ်ချက်နဲ့အတည်ပြုချမှတ်ခဲ့ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်မှုချက်ချင်းဒီရက်တံပိုနဲ့ရုရှားတပ်တွေပြန်ပြီးဆုတ်ခွာဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားကဗီရိုအာနာသုံးပြီးကန့်ကွက်ခဲ့ပြီးတဲ့နောက်မှာတော့အရေးပေါ်အထွေထွေညီလာခံကျင်းပဖို့ဆုံးဖြတ်ခဲ့တာပါအမေရိကန်နဲ့ဒီဥရောပနိုင်ငံတွေကတော့ရုရှားပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ပြီးတော့ယူကရိန်းနိုင်ငံကိုစစ်လက်နက်ဆိုင်ရာရောဒီဒုက္ခသည်တွေအတွက်ရောအကူအညီတွေအထောက်ပံ့တွေပေးနေပါတယ်A rich adversity ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်ယူကရိန်းမြို့တော် Kiev ကိုရုရှားတွေကထိုးစစ်ဆင်တိုက်ခိုက်နေချိန်မှာပဲအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကရုရှားရဲ့ VDB နဲ့ Sberbank အဓိကဘဏ္ဍာခုကိုပိတ်မှတ်ထားပိတ်ဆို့တိုက်ခတ်လိုက်ပါတယ်နိုင်ငံရဲ့ဘဏ်လုပ်ငန်းတစ်ဝက်လောက်ကိုအဲဒီဘဏ်တွေကထိန်းချုပ်ထားတာပါ။အိမ်ပြည်တော်ပြောခွင့်ရယန်ဆာကီက ABC This Week အစီအစဉ်မှာအခုလိုပြောပါရယ်
။ With the global community, we have now
ရုရှားကဘဏ်နဲ့ငွေကြေးအဖွဲ့အစည်း80ရာခိုင်နှုန်းလောက်ကိုတန်ခတ်ပိတ်ဆို့လိုက်တာကြောင့်သမ္မတပူတင်နဲ့ရုရှားအစိုးရအတွက်အလွန်အခက်ကြုံစေပါလိမ့်မယ်။စီးပွားရေးကဏ္ဍမှာသာမကဘဲနဲ့သူတို့ရဲ့စီးရေးကဏ္ဍကိုတိုးချဲ့တဲ့နေရာမှာရောဂီးပညာကဏ္ဍကိုပါထိခိုက်စေမှာပါ
။ယူကရိန်းကိုရုရှားချူကျော်မှုကြောင့်အနောက်နိုင်ငံတွေနဲ့တင်းမာမှုတိုးလာချိန်မှာပဲသမ္မတပူတင်ကနေတိုးကောင်းဆောင်တွေဟာရုရှားစီးပွားရေးအထည်နာစေမဲ့ဒဏ်ခတ်မှုတွေချမှတ်ပြီးရန်လိုတဲ့ကြေညာချက်တွေထုတ်ပြန်နေတယ်လို့ပြောကြားပြီးတိုက်ခိုက်ရေးအထူးတပ်ဖွဲ့တွေမှာနျူကလ িয়ার တာစီရေးတပ်တွေကိုပါထည့်သွင်းချထားဖို့ရုရှားကာကွယ်ရေးဝန်ကြီးကိုတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ American Sanya Ukraine သံမတ် Oksana Makarova က
This is a full-fledged unjust war.
နိုင်ငံခြားအပြင်းထန်တိုက်ခတ်ကြတာဖြစ်ပြီးဒီစစ်ပွဲဟာမတရားတဲ့ကျူးကျော်စစ်ဖြစ်လို့အမေရိကန်စစ်ပွဲရေးလုပ်ငန်းတွေအနေနဲ့စဉ်းစားသင့်ပါတယ်။ဗန္ဒာရေးဝန်ကြီးလည်းဖြစ်ခဲ့လို့ယင်းဒီမြောက်နယ်မှုနဲ့ပတ်သက်ပြီးစဉ်းစားရခက်နိုင်ပေမဲ့လည်းယူကရိန်းမှာကျူးလွန်ခဲ့တဲ့လူရက်တွေကြောင့်ဒီဟိတ်မှာရင်ဆိုင်ဖြစ်ရှင်းရမယ့်သူတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမဟုတ်ပဲကိုယ့်ရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းဖို့အချိန်ရောက်ပြီလို့ထင်ပါတယ်။
ရုရှားကျူးကျော်စစ်ကြောင်းအရက်သားအများပြားပါဝင်လာတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာမြို့တော် Kiev နဲ့တခြားအဓိကမြို့ကြီးတွေမှာရုရှားတပ်တွေကိုခုခံတိုက်ခိုက်နေပါတယ်အချက်အလက်အတိမပြုနိုင်သေးတဲ့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာဆိုရင်လည်းရုရှားစစ်ရင်တန်းကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာကိုတွေ့ရပါတယ်နောက်ထပ်စစ်ရေးအရာအကူအညီလိုကြောင်းလည်းသူတို့ကတောင်းဆိုပါတယ်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင် Republican ထက်လွတ်တော်အမတ် Tom Cotton ကအစိုးရရဲ့ပိတ်ဆို့တိုက်ခတ်မှုဟာတိတ်ထိရောက်မှာမဟုတ်ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောကြားခဲ့ပါတယ
် It's time to remove all Russian financial institutions from the international payment system
နိုင်ငံတကာငွေကြေးကွန်ရက်စနစ်ကနေရုရှားကိုဖယ်ထုတ်ရမယ်အခြေအနေပါငွေကြေးစည်းဝင်စေတဲ့ဒေနန်နဲ့ဒဏ်ငွေတင်ပို့မှုကိုလည်းဖြတ်တောက်ရပါမယ်တင်ကားဖြတ်လက်နက်တွေ၊လေယာဉ်ပစ်မစ္စိုင်းတွေ၊လက်နက်73စီထောက်ပံ့မှုတွေခြေတန်းစစ်မျက်နှာရောက်အောင်အမြန်ဆုံးပို့ဆောင်ပေးဖို့လိုပါတယ်။တကယ်တော့လွန်ခဲ့တဲ့သတင်းပတ်တွေကတည်းကအဲ့ဒါတွေရောက်နေသင့်ပေမဲ့လည်းနောက်ကျတယ်ဆိုတာမျိုးမရှိတာကြောင့်အမြန်ပို့ရပါမယ်။ယူကရိန်းအတွက်အချိန်သိမ့်မရှိပါဘူး။
ဒါလို့အချိန်အောက်မှာပဲဘီလာရုစ်နယ်စပ်မှာရုရှားနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းမှုယူကရိန်းကသဘောတူညီလိုက်ပါတယ်။အမေရိကန်ပါဝင်ကမ္ဘာတစ်လွှာမှာယူကရိန်းထောက်ခံဆန္ဒပြပွဲတွေကျင်းပနေပြီးငြိမ်းချမ်းရေးတောင်းဆိုကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းအမေရိကန်ကွန်ဂရက်စ်လွှတ်တော်ရှေ့မှောက်မှာနိုင်ငံတော်အခြေပြမိန်ကွန်းအင်ကာနီမှာပြောကြားဖို့ရှိပါတယ်ခင်ဗျာ
။ကိုအပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။အခုတော့အင်ကာညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။ ICJ မှာရှောက်ထားချက်တွေအပေါ်သုံးသက်ချက်နဲ့ရှေ့အလားအလာတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေကိုလေ့လာထားသူဥပဒေမဟာပွဲရာအမျိုးသမီးခွင့်ရေးလှုပ်ရှားသူမတ်ဝေဝေနုမြမရေးလေ့လာသူဒေါက်တာတင့်ဆွေတို့ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရရှင
်။မတ်ဝေနုဒေါက်တာတင့်ဆွေအခုလိုအချိန်ပေးပြီးတော့မြေကြီးဆွေးနွေးခန်းမှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါ။ကျေးဇူးပါရှင်
။ကောင်းပါပြီခင်ဗျ။
ဟုတ်ကဲ့ပါ။ကျွန်တော်ပထမဦးဆုံးမဝင်နေနဲ့စားလိုက်ချင်ပါတယ်။ကျွန်တော်တို့အခုဆွေးနွေးတာကတနင်္လာနေ့ပေါ့နော်။ဒီနေ့မှာဂမ်ဘီယာကဒီတစ်ကြိမ်ပြင်ပြဆောင်လဲချက်မှာနောက်ဆုံးအပြီးသက်ဂမ်ဘီယာကဆောင်လဲပြင်ပြသွားပါတယ်။ဂမ်ဘီယာကတင်ပြပြီးတဲ့အခါမှာဒီကနေ့ဟိုတရားသူကြီးပေါ့လေ။အဓိကဦးစီးတဲ့တဘာပြတရားသူကြီးဆိုတာမလားမသိဘူး။ဒီကနေ့ပြီးတော့ပြောသွားတယ်နောက်ဆုံးစကားကလိုအပ်ရင်တို့အချက်လက်လိုအပ်တယ်ဆိုရင်သက်ဆိုင်ရာနိုင်ငံတွေကကိုယ်စားလှယ်တွေကိုတို့ဆက်သွယ်ပြီးတော့ချက်လက်ပြီးတောင်းမယ်ဒီကြားထဲမှာတရားသူကြီးတွေဟလာဆွေးနွေးကြမယ်သူနဲ့ကြမယ်စဉ်းစားကြမယ်ပြီးတဲ့အခါကျရင်သုံးချက်ချက်ချမယ်ရက်ကိုကြေညာမယ်ဆိုပြီးတော့တရားသူကြီးတိုင်းလို့ပြောသွားတယ်ဆိုတော့မဟုတ်ဘူးလေမဟုတ်ဘူးသိထားသလောက်ပေါ့နော်လိလာထားသလောက်ဒီကဘယ်လောက်ကြာနိုင်မယ်ထင်လဲဘယ်အချိန်လောက်များဒီတရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာမယ်လို့ကျွန်တော်တို့မျှော်လင့်လို့ရတယ
်ဟုတ်ကဲ့ပါကိုဟိုကျမတို့နားလည်ထားသလောက်ဆိုလို့ရှင်တော့ဒီတရားဆုံးဖြတ်ချက်ကအရင်ကြီးမကြာလောက်ပါဘူးတစ်လနှစ်လအတွင်းမှာသူတို့ဆုံးဖြတ်ချက်ကိုထုတ်ပြန်မယ်လို့သိရတယ်ပေါ့နော်ဟိုပြောဆိုချက်တွေရတော့ April လအတွင်းဖြစ်လောက်တယ်လို့ပြောကြပါတယ်ရှင်ဟုတ
် April ဆိုတော့ဒါတိတ်တော့မကြာဘူးလို့ပြောတာပေါ့နော်ကြားထဲမှာတစ်လပေါ့နော်တစ်လကြော်ကြော်ပြင်ဆုံးဖြတ်ချက်ထွက်လာမှာပေါ့ဟုတ်ကဲ့ပါဒီအခုလက်ရှိရလာသွားပြီးတော့တရားမြန်မာနိုင်ငံဘက်ကသွားပြီးတော့ပြတဲ့စစ်ကောင်စီပေါ့လေစစ်ကောင်စီဘက်ကနေပြီးတော့အပြီးသက်ဆောင်လဲချက်ထဲမှာနောက်ဆုံးအဓိကတစ်ချက်ဒီနှစ်ချက်ကအမေရိကဒီအမှုကို ICJ နေနဲ့စီပိုင်ခွင့်မရှိဘူးအမေရိကဒီအမှုကိုလက်ခံပိုင်ခွင့်မရှိဘူးဆိုတော့ဒီနေရာမှာဒီမြန်မာအဖွဲ့ကောင်းဆောင်ပေါ့လေဟို ICJ ရဲ့အခေါ်အပြင်တော့ဘာပဲကအေဂျင့်ပေါ့ဒီအေဂျင့်ကဒါဥက္ကိုကိုလိုက်ဥက္ကိုလိုက်ကကျွန်တော်တို့ဒီကဆက်သွယ်မိမျက်နှာကိုဖြေထားတာမှလည်းပဲဒီ Article 8နဲ့ Article 9ပုတ်ခွဲရှင်းနဲ့ပုတ်ခွဲကူကိစ္စကိုအဓိကဖြေထားတာရှိပါတယ်ဆိုတော့ဥက္ကိုကိုလိုက်ဖြေထားတာလေးကိုကျွန်တော်တို့နားထောင်ကြည့်အောင်ပါနော
်ဟုတ်ကဲ့ပ
ါ ICJ ကိုစတင်မယ်ဆိုလို့ရှိရင် Article 8ရဝင်ရမယ်ပြီးလို့ချင်းဝင်လာတဲ့အမှုကိုလက်ခံစီရင်မယ်ခွင့်ရှိမရှိဆိုတာက Article 9နဲ့ဆုံးဖြတ်ပါတယ်။ဒါကြောင့်မလို့ Article 8ကိုချွတ်ချက်ပြုလို့မှပေးထားမယ်ဆိုရင် Article 9ကိုရောက်လာစရာမရှိဘူး။ဒီလိုပဲခံဆွဲခဲ့တဲ့အတွက်ကြောင့်မလို့ Article 8ကိုချွတ်ချက်ပြုထားခဲ့တာဖြစ်ပါတယ်။ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဒီဘက်ကနေပြီးတော့မှဝင်ဆွတ်ခွင့်မပြုနိုင်အောင်ကြိုးပိတ်ထားတာဖြစ်လို့ဒါကို Article 8မလို့ Article 9နဲ့ပဲအမှုလက်ခံလို့ရတယ်ဆိုရင်ဘာအတိတ်ပဲရှိတော့မယ်ဆိုရဲရုပ်တိပိတာနဲ့
ကျွန်တော်ပြချစ်ပါရင်ဒါဥက္ကုလိုင်းဒီလိုကိုဖြေထားတာပါဆိုတော့မဟုတ်ဘူးဒီလူမျိုးတွန်းတက်ထက်မှုတာစီခါဝေးဆန်နိုင်ငံကလည်းဘောတူစာချုပ်ကိုကျွန်တော်တို့ရှိမှာတော့တူတော့လို့ကျွန်တော် site convention convention လို့ပဲကျွန်တော်တို့ဆက်သုံးတော့ဆိုတော့ဒီ convention ပါပြဋ္ဌာန်းချက်ရာဆိုရင်ဥက္ကုလိုင်းတို့ရဲ့ဒီတင်ပြချက်ကဘယ်လောက်အားကောင်းတယ်လို့အဝင်လို့မြင်
ဟိုကျမတို့နားလည်တဲ့လောက်ကအမှုအသွားလာပေါ့နော်အမှုအသွားလာပေါ့အခြေခံပြီးတော့ပြန်ပြီးတော့ဟိုကြည့်မယ်ဆိုရှင်တော့ဒီတရားရုံးကဒီအမှုကိုလက်ခံလိုက်တယ်ဆိုကြဲကိုကသူကဟို admissibility လို့ခေါ်တဲ့ဒီလက်ခံနိုင်စွမ်းရှိလို့ပေါ့နော်နောက်ရုံးမှာရုံးတော်မှာ jurisdiction ရှိလို့ဒါလက်ခံတယ်လို့ဟိုကျမတို့နားလည်ထားတယ်ပေါ့နော်ဆိုတော့ကသူတို့အခုမြန်မာက preliminary objection ကိုတင်တယ်အဲတင်တဲ့ပနမဟိုစာပေါ့နော်အညှင်းဆိုချက်ပေါ့နော်ဒီဟာကိုကြားနာတာဖြစ်တယ်ဒါကြားနာပေးရမယ့်တာဝန်လဲသူတို့မှရှိလို့ကြားနာပေးရဖြစ်တယ်ပေါ့နော်ဆိုတော့ဟို article 8နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ရုံးကဘယ်လောက်ထိကြဲကြဲပြန့်ပြန့်နဲ့ဒါကိုအတိတ်ပဲဖွင့်ဆိုမလဲဆိုတဲ့အပေါ်မှာအဲဟိုမူတည်သွားမယ်လို့ကျွန်တော်တို့ဟိုပြောလို့ရတယ်ပေါ့နော်လောလောဆယ်အထီးကတော့ဒီဥစ္စာဟာမြန်မာဘက်ကဟိုပြောဆိုချက်ဒီ article 8ပေါ်အခြေခံတဲ့ခုခံခြေဖမှုတွေဟာဆိုလို့ရှိရင်အရန်ကြီးခိုင်မာသေးတယ်လို့လည်းပြောလို့မရဘူးပေါ့နော်ဆိုတော့ဟိုကျွန်မကဟိုဒီနောက်ဆုံးပြောသွားတဲ့ဟာကိုတော့အသေးစိတ်ကျွန်တော်တို့ပြန်ပြီးတော့ဟိုမကြည့်ရသေးဘူးပေါ့နော်ဒါပေမဲ့ဟိုရေပုံရအဖြစ်နားလည်ထားသလောက်ဆိုလို့ရှိရင်ဒီ article 8ကမြန်မာဘက်က understanding နဲ့ရုံးရဲ့ understanding ဒီဟာရဲ့ interpretation ကဘယ်လောက်ထိရုံးရဲ့ understanding နဲ့
ယုံဘက်က interpretation နဲ့မြန်မာဘက်က understanding ကဘယ်လောက်ထိဟိုထင်ဟနေတယ်လဲဟိုတဟဇာတာဖြစ်နေတယ်လဲပုံမှာအခြေခံပြီးတော့မှဒီအမှုဟာအများကြီးတက်ရောက်သွားမယ်လို့ကျွန်မထင်တယ်ပေါ့နော်အဲ so နောက်ပြီးတော့လဲတခြားဒီနိုင်ငံတကာဥပဒေပညာရှင်တွေအနေနဲ့လဲပြောတာတွေကျွန်တော်တို့ဟိုတွေ့ရတာကဘာလဲဆိုတော့အဲဒီမြန်မာရဲ့ဒီပနာမအငင်းဆိုချက်တစ်ခုလုံးမှာပေါ့နော် preliminary objection တစ်ခုလုံးမှာစိတ်ဝင်စားစရာကောင်းတဲ့ legal argument ဟာဆိုလို့ရှင်ဒီ article 8တစ်ခုပဲရှိတယ်လို့လည်းပြောပါရဲဆိုတော့ဒီ article 8ပေါ်မှာယုံကနေပြီးတော့နောက်ဆုံးဆုံးဖြတ်ချက်မှာဘလို့ဒီ article 8ကိုဟို interpret လုပ်ပြီးဆုံးဖြတ်မလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်တို့အခုဆွေးနွေးခန်းကိုနားဆင်နေတဲ့ကြီးစုနေတဲ့ပရိသတ်အတွေ့ကျွန်တော်ရှင်းရှင်းလင်းလင်းအချက်တစ်ချက်ဒီပြထားချင်တာကမဝေနုကကိုယ်တိုင်ကလူဝင်ကြအမျိုးသမီးဖြစ်ပါတယ်ဒါပေမဲ့ဒီနေ့ဆွေးနွေးခန်းမှာမဝေနုကလာလူဝင်ကြအမျိုးသမီးတယောက်အနေနဲ့ကြေညာပြုပြီးတော့လာဆွေးနွေးတာမဟုတ်ခဲနဲ့သူကနိုင်ငံတကာဥပဒေမဟာဘွဲ့ရဒါမဟာဘွဲ့ရထားသူသူဖြစ်ပါတယ်ဥပဒေမဟာဘွဲ့ရထားသူသူဖြစ်ပါတယ်ဆိုတော့ဒီမှာနိုင်ငံတကာဥပဒေကိုလည်းပဲလေ့လာထားသူသူဒီနေ့ကျွန်တော်တို့ဥပဒေအကြောင်းအရဆွေးနွေးပြဖို့ထိတ်ကြားထားတာဖြစ်ပါတယ်မဝေနုကလည်းဒီပေါ်မှာဒီအမိသားမျိုးနဲ့ပေါဝင်ဆွေးနွေးရဆိုတော့ကျွန်တော်သိပေးချင်ပါတယ်ဒါကြပြန်နေနေပါဆိုတော့ဒေါက်တာဒင်းစီဒီဂမ်ဘီယာဘက်ကပြောခဲ့တာတွေမှာကြတော့ဟလာဒါဥက္ကူလိုင်းတို့ဘက်ကပြန်ပြီးတော့ပြောတာပေါ့ဂမ်ဘီယာဘက်ကပြောခဲ့တာတွေမှာဥပဒေကြောင်းကိုမပြောဘဲနဲ့စီးကြော်ပြီးတော့ပြောခဲ့တယ်ဆိုပြီးတော့ဥက္ကူလိုင်းက VOA ကိုဖြေထားတဲ့အချိန်မှာပါပါလေးတယ်ကျွန်တော်တို့အဲ့ဒီအဖြေလေးကိုလည်းပဲနားထောင်ကြည့်အောင်ပါခင
်ဗျာဂမ်ဘီယာဘက်ကချစ်ပါမှုတွေကဥပဒေကြောင်းကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြော်ပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေကိုထည့်ပြောထားတာကိုအဓိကထားပြီးတော့မှကံကွက်ခဲ့ပါလေကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆုံးဖြတ်ချက်တိုင်းပဲမန္တလေးလိုက်နာဆောင်ရွက်နေတယ်ဆိုတာကိုတင်ပြခဲ့ပါတယ
်။တော်ရည်စုခင်ဗျာဆိုတော့ဂမ်ဘီယာကနိုင်ငံရေးဆွတ်ဆွဲချက်တွေပါထည့်ပြောခဲ့တယ်ဆိုပြီးတော့မြန်မာဘက်ကကန့်ကွက်ခဲ့ပြီးဆိုပါတယ်။ကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲချက်ပါမိုင်းလည်းဒီကြပါ။ဒီကိစ္စကြီးတစ်ခုလုံးကနိုင်ငံရေးကိစ္စပဲမဟုတ်ဘူးလား
။မှန်ပါတယ်ခင်ဗျာဒါနိုင်ငံရေးကိစ္စမှာကျွန်တော်တို့မြန်ပြည်တော်စုမြန်မာနိုင်ငံရဲ့သမိုင်းမှာအချိန်မှမကြုံဘူးသေးတဲ့နိုင်ငံတကာတရားရုံးမှာအကြီးကျယ်အရှက်တကွဲကျင်းဆိုင်ရတဲ့အမှုကြီးတစ်ခုဟာနိုင်ငံရေးအခြေခံကြောင့်ဖြစ်ပါတယ်နိုင်ငံရေးအခြေခံကြောင့်ခုတရားရုံးကနိုင်ငံတကာတရားရုံးကဆွတ်ဆိုထားတယ်လို့လူမျိုးတုံးသက်ဖြတ်မှုဒီတနည်းအားဖြင့်ဟိုတကယ်ကိုရည်စုံမှုပေါ့နော်အဲ့ရည်စုံမှုကြီးဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေခံကိုမူတည်ခြေကအပေါ်မူတည်ပြီးမှဖြစ်လာတာအမှန်ပဲလို့ကျွန်တော်တိကျယုံကြည်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါနောက်ဝင်သူဂမ်ဘီယာကမြန်မာဘက်ကနောက်ထပ်လူချိပါချက်တစ်ခုမှာဂမ်ဘီယာဒီဟဲ့လားအစ္စလာမ်နိုင်ငံများအဖွဲ့ OIC ကိုစားဒီကိစ္စကိုဆွဲတင်နေလို့မြန်မာဘက်ကဆွဆွဲတယ်ဂမ်ဘီယာဘက်ကတော့သူတို့က OIC ကိုစားလုပ်တာမဟုတ်ဘူးသူတို့ကအချုပ်ချာအနာပိုင်းနိုင်ငံတစ်ခုဟဲ့လားဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတခုအမေနဲ့သူတို့ရဲ့ရည်တည်ချက်သူတို့သဘောအရာအရာသူတို့လုပ်တယ်လို့ပြောတယ်။ဒါပေမဲ့တစ်ဖက်မှာကြတော့ဒီကိစ္စမှာ OIC ပေါင်ပတ်သက်မှုရှိတယ်ဆိုတော့အားလုံးသိထားပြီးသားကိစ္စပါပဲ။ဆိုတော့ဂမ်ဘီယာဘက်ကသူတို့က OIC ကိုစားလို့တောင်မဟုတ်ဘူး။သူတို့သဘောနဲ့သူတို့လုပ်တာလို့ပြန်ပြီးတော့ခြေပါတဲ့ဟာပြီးရောအားကောင်းတဲ့ခြေပါချက်လို့ပြောနိုင်ပါလား။ဒီပေါ်မှာရောတရားရုံးကဘယ်လောက်ကြည့်အလေးထားစဉ်းစားပွဲရှိပါလဲခင်ဗျာ။
ဟုတ်ကဲ့ပါကိုဒီမေးခွန်းอ่ะလေမြန်မာပြည်မှာတော့ OIC လို့ကျွန်တော်တို့ပြောရဲဆိုလို့ရှင်ဟိုစစ်တပ်အဆက်ဆက်ကနေပြီးတော့ဒီမွတ်စလင်မုန်းတီးဝါဒဗာညာပေါ့เนาะဆိုပြီးတော့ဒီ OIC လို့ကြားရတဲ့လူတွေကြောက်အောင်လူတွေကို6လန့်ပြီးတော့ OIC ဆိုတဲ့အတန်မျိုး Islamic ဆိုတဲ့အတန်ဟိုစကလုံးနေတဲ့လူတွေကို6လန့်ထားတဲ့အခါကျတော့လူတွေကဒီစကလုံးကိုကြားရတဲ့ trauma ဖြစ်ပြီးတော့ကြောက်နေစိုးရိမ်နေတာမကောင်းတာကြီးလို့အမြင်မြင်နေတဲ့အမြင်မျိုးရှိရပေါ့နော်အမန်တကယ်ကဒီနိုင်ငံတကာဥပဒေအရဆိုလို့ရှိရင်ကျမတို့ကဖန်ပါတယ်ဂမ်ဘီယာအနေနဲ့ဒီအမှုကိုဆွဲဆိုတာဖြစ်ပါတယ်တို့ပေမဲ့ဂမ်ဘီယာကလည်းပြောထားပါတယ်ဒါက OIC ကနေပြီးတော့ချက်ပတ်မှုတွေပါတယ်ရှိရဆိုတဲ့ဟာအဲ့လိုဖြစ်လို့နိုင်ငံတကာဥပဒေရဒါဘာမှပြဿနာမဟုတ်ပါဘူးတကယ်လို့ဒီဂမ်ဘီယာရဲ့တရားစွဲဆိုမှုမှာတခြားနိုင်ငံတွေကပူပေါင်းပါဝင်မှုရှိရဆိုလို့ရှင်အမှုရဲ့သဘောတရားအရာကိုတော်မှအားကောင်းတာဖြစ်ပါတယ်နိုင်ငံများများထောက်ခံလေလေဒီအမှုမှာပို့ပြီးတော့ကျမတို့ဟိုအားကောင်းအမှုရဲ့အသွားလာအမှုရဲ့ဒီ argument တွေဟာဆိုလို့ရှင်ပို့ပြီးတော့အားကောင်းလာလေလေဖြစ်ပါတယ်ဒါကြောင့်မို့လို့ကျမတို့ OIC မှမဟုတ်ပါဘူးအခု Netherlands တို့ဒီ Canada တို့ကလည်းဒါဒီအမှုမှာတရက်ပါဝင်သွားမယ်ဆိုပြီးတော့မျိုးကန့်လန့်ထားတာမျိုး တွေလောက်ဆောင်နေရမျိုးတွေရှိပါတယ်မော်လ်ဒီဖ်လည်းပါပါတယ်ဆိုတော့ဟိုပြောဆိုလိုချင်တာကဒီဂမ်ဘီယာအနေနဲ့ဥဆောင်ပြီးတင်တယ်ဆိုပေမဲ့တခြားနိုင်ငံတွေကနေပြီးတော့ပံ့ပိုးလို့ရတယ်ပါဝင်လို့ရတယ်ဆိုတဲ့ဟာကိုအဲဥပဒေရဂျင်နိုဆိုက်ဥပဒေရကိုတရားရုံးရဲ့ဒီအဲကမ္ဘာတရားရုံးရဲ့ဒီ rules တွေရကိုတားဆီးထားတာမျိုးမရှိတဲ့အတွက်ကြောင့်မို့လို့ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်ဒါဟာပြဿနာလုံးဝမရှိပါဘူးရှင်
ဟုတ်ကဲ့ပါခင်ဗျ။အဝင်တွေဒီမြန်မာဘက်ကခြေပတ်ထားတဲ့နောက်တစ်ချက်ကကြတော့ဂမ်ဘီယာကဟလာကိုတိုင်ညံ့တာတော့မဟုတ်ဘူး။ convention ရဆိုရင်ကိုတိုင်ညံ့တဲ့နိုင်ငံကတရားစွဲရမှာပေါ့နော်။ဆိုတော့ဂမ်ဘီယာကိုတိုင်ညံ့တဲ့လူမဟုတ်ဘူး။အဲ့ဒါကြောင့်မို့လို့ဒီသဘောတူညီချက်ရတရားစွဲခွင့်မရှိဘူးလို့မြန်မာဘက်ကပြောတယ်။ဂမ်ဘီယာကပြောတာကကြတော့ convention အရာကိုပဲသူကလက်မှတ်ထိုးထားတဲ့စာချုပ်ပုံစံနိုင်ငံဖြစ်တယ်။ဒီမှာတာဝန်နဲ့ဝန်ကြီးရှိတာကြောင့်သူကတရားစွဲခွင့်ရှိတယ်လို့ပြောတယ်။ဆိုတော့ဒီအချက်မှရောဘယ်သူတင်ကြချက်ကပို့ပြီးတော့ဥပဒေဆောင်မှာအကောင်းတယ်လို့ပြောလို့ရပါတယ်။
ဒီချက်ကရှင်းရှင်းလင်းလင်းပါဒီgenocide convention ရဆိုလို့ရှိရင်ဒါနိုင်ငံတကာဥပဒေတစ်ခုနိုင်ငံတကာစာချုပ်တစ်ခုကိုချိုးဖောက်နေရပေါ့နော်ဆိုလို့ရှိရင် ဒီအထူးသဖြင့်ဒီ genocide convention ပေါ့နော်ဆိုလို့ရှိရင်ဒီချိုးဖောက်တယ်ဆိုတာထက်ဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံအလုံးဟာဒီစာချုပ်တွေကိုဒီဥပဒေတွေကိုလိုက်နာဖို့တာဝန်ရှိပါတယ်။အဲ့ဒီတဲမှာမှအဲ့လိုက်နာရမယ့်အချက်တွေထဲမှာဘာတွေပါတယ်လဲဆိုတော့ genocide ကိုမချိုးဖောက်ရုံနဲ့မကပါဘူး။ကာကွယ်မှုတွေ prevention လုပ်မှုတွေကာကွယ်ဖို့ပြက်ကွက်တာတွေကိုကျွန်တော်တို့အရေးယူမှုတွေအစသဖြင့်ပါပါတယ်။ဆိုတော့ဂမ်ဘီယာကဒီအချက်ကိုအခြေခံပြီးတော့သူတို့ရဲ့ကာကွယ်မှုတာဝန်ပေါ့နော်။သူတို့ပုံမှန်ရှိရဒီစာချုပ်အရာသူတို့နိုင်ငံအပေါ်မှာကြက်ရောက်နေတဲ့ကာကွယ်ပေးရမယ့်တာဝန်ကိုသူတို့ကယူရဲယူရဲလို့သူတို့အယူရပေါ့နော်
။ဟုတ်ကဲ့ပါခင်ဗျာ။ရော်ဒင်းဆွေခုနပြောသလိုဂမ်ဘီယာကနိုင်ငံရဲ့နိုင်ငံဖြစ်ပြီးဖြစ်စီတေချာဘော့တေချာတဲ့တေချာတဲ့အချက်ကဘယ်လိုမှညင်းမြတဲ့အချက်ကတော့ဒီကိစ္စမှာတကယ်တမ်းနှစ်နာတာကရိုဟင်ညာမျိုးစုမွတ်စလင်တွေဆိုတော့ဘလို့မအောင်ကိုညှင်းလို့မရတဲ့အချက်ပါပဲ။အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဟလာရိုဟင်ညာတွေတကယ်ခံစားရတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့အချိန်ကမြန်မာနိုင်ငံကလူအများစုရဲ့အမြင်ပြည်ပတော့ဒီဒေါ်ဆန်းစုကြည်ကိုယ်တိုင်တွားပြီးတော့ဥဆောင်ပြီးတော့ခြေပါခဲ့ခြင်းတုန်းကအမြင်နဲ့အခုစစ်ကောင်စီကဌာနသိမ်းထားတဲ့အချိန်စစ်ကောင်စီကဥဆောင်ပြီးတော့တွားပြီးတော့ခြေပါတဲ့အချိန်မှာထားတဲ့အမြင်ဟာမြန်မာနိုင်ငံလူများစုကမှပြောင်းသွားတဲ့ပုံရှိရဲလို့အလူအကျဉ်းချင်းကျွန်တော်နားလည်မိပါတယ်။ဆရာဒီပုံမှာဘယ်လိုသုံးသပ်ပါသလဲ။တကယ်မြန်မာလူအများစုရဲ့ကြောင်းလန်သွားပါသလား။ကြောင်းနေဆိုရင်တော့ဘာကြောင်းလို့ဆရာမြင်ပါလဲခင
်ဗျ။ဟုတ်ကဲ့။ကျွန်တော်မြန်မာကဒီအမှုကြီးနယ်သာလန်နိုင်ငံတဟိတ်ကိုမရောက်ခင်2012ကတည်းကစဖြစ်ကြတယ်နော်။ကနေစတွေ့ရင်ပြည်သူလူထုလို့ပြောတဲ့နေရာမှာဆိုရှယ်မီဒီယာမှာပြောရတဲ့အတန်ဒီပေါ့နော်။ကြည့်လို့ရှိရင်အစပိုင်းမှာတော့ဒီရိုဟင်ညာဆိုတဲ့အတုံးတော့ဆာဓမ္မခါတီခဲ့တဲ့ကာလ2012နော်ဟုတ်ပါဘူ
း
အဲ့လိုနဲ့လုံရင်နေတခါ NRI ဆိုတာကတက်လာတဲ့ခါမှာအဲ့ဒါရိုဟင်ညာကနေပြီးတော့ဘင်္ဂါလီဆိုပြီးပြောင်းတဲ့ကိစ္စနော်ဒါကနာမည်ပဲပြောင်းတာဗျကျွန်တော်ကတော့ဟိုနာမည်ကိုလျှောက်ပြောင်းတာကျွန်တော်သိဘောတူတယ်လို့မဟုတ်ဘူးဗျနော်အဲ့နောက်တခါကဲဒေါ်အောင်ဆန်းအတရားရုံးကိုရောက်ပြီးဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်သွားရှင်းတဲ့ကာလမှာလေဒီဟိုအများစုပေါ်တော့တာမန်လူတို့ပေါ့နော်ကတော့ဟိုအမှုခင်းကိစ္စဟာတပိုင်းနဲ့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံရမယ်ဆိုတော့အမြင်အုပ်စုကတစုဖြစ်အဲအမှုအကြောင်းနေတရားဥပဒေနိုင်ငံတွေကိုဘေးချိတ်ပြီးတော့ဟိုဒေါ်အောင်ဆန်းစုကြည်ကိုထောက်ခံတဲ့အပိုင်းတစ်ပိုင်းနဲ့နောက်တစ်ခါမြန်မာနိုင်ငံပေါ့နော်ဟိုမြန်မာနိုင်ငံကိုယ်နိုင်ငံကိုကတရားခံဖြစ်နေတာကိုထောက်ခံတဲ့အပိုင်းတစ်ပိုင်းနဲ့ဟိုတာမန်လူလူကအဲ့လိုဖြစ်ခဲ့တယ်။နောက်တဖြည်းဖြည်းနဲ့ခုဟို2021 February လောက်ဆက်တက်ကအာနာထပ်သိမ်းပြန်တော့ပြည်သူလူထုဟာစစ်တပ်အပေါ်မှာတမိုင်းတလျှောက်လုံးမှာတစ်ခါမှအလောက်ကြီးခါခါတီးတီးနင်းနင်းနာနာမမုန်းမဲနဲ့ပုံဖော်ကြတယ်။အဲ့တော့စစ်တပ်ကဘာလုပ်လို့စစ်တပ်ပြောတာလုပ်တာကိုစန့်ကျင်ကြတဲ့လူလူအမြင်ရောက်လာပြီ။ဒေါ်အောင်ဆန်းစုကြည်နာမည်မှိတ်သွားပြီ။တိတိကျကျကျွန်တော်လည်းအဲ့လေပါပဲကျွန်တော်။ဆိုတော့ကျွန်တော်အဲ့လိုမြင်။ဆိုတော့ကနောက်တစ်ခါပြည်သူလူထုအမြင်မှာအခု NUG တို့ CRPH တို့ကစ조사မှုတွေကနေပြီးတော့ဒီရိုဟင်ညာစကလုံးနဲ့လူမျိုးကရိုဟင်ညာလူမျိုးစုရိုဟင်ညာအရေးခင်းနေအရင်တော့ကနားမလဲတဲ့လူကနားလဲအဲ့တော့သူတို့အမြင်လဲပြောင်းတယ်လို့ကျွန်တော်ကတော့ဟိုကျွန တော့ဟိုအဝေးတော့အဝေးပေါ့လေကျွန်တော်အဝေးကအဲ့လိုမြည
်ဟုတ်ကဲ့ပါဘာဟုတ်ရင်လူကြီးဆိုတော့အခုဒီချိန်နိုင်ငံတင်ပြချက်တွေပြီးသွားပြီကြာခင်မှာဘုနာမဟုတ်ဘူးပြောသလိုဆိုရင်ဒီပြည်လာထဲမှာယာယီရဲ့ဆုတ်ချက်ဖတ်လာမယ်ပေါ့နော်အခုပြောသွားတဲ့အချက်တွေညီမဘက်ကတင်တာလာကမြေဘက်ကတင်တာပြန်ခြေကြတာဒါဒီအားလုံးတစ်ဖက်တင်ပြချက်တွေအားလုံးကိုချုပ်ပြီးတော့မဟုတ်ဘူးသုံးတတ်ရင်ဒါကဒီမေးခွန်းကကျွန်တော်တို့ technical question ပေါ့လေတိတ်ပြီးတော့ကြိုပြီးတော့ဟိုတန်းပြီးတော့ပြီးတဲ့လမ်းမြင်တူတူပြီးတော့တောင်းချစ်ပါလိမ့်မယ်ဒါပေမဲ့ဟုတ်လူကိုယ်လည်းဒါနဲ့ပတ်သက်ပြီးတော့တကယ်ဘုံကိုကြည့်တဲ့လူပြောင်းနေတယ်အခုတစ်ဖက်ပြောသွားကြတာတင်ပြသွားကြတာဒီကြည့်ရင်ဒီဘက်ကပူအားကောင်းမှုရတယ်လို့မဟုတ်ဘူးဒီ
ဟုတ်ကဲ့အခုဟိုရေပုံရအဖြစ်ချုပ်ပြီးပြောမှဆိုရှင်ဂမ်ဘီယာဘက်က argument တွေကကောင်းပါတယ်ဒါသူတို့တည်တည်ချာချာပြုစုထားတဲ့ argument တွေပြင်ဆင်ထားတဲ့ argument တွေဖြစ်တယ်ပေါ့နော်ဒါကောင်းတယ်လို့ပြောလို့ရပါတယ်အဓိကဆုံးဖြတ်ချက်ကတော့ကျွန်တော်တို့ပြောသလိုဒီ article 8ပေါ်မှာတရားရုံးကဘယ်လိုမျိုး interpret လုပ်တယ်လဲဆိုတဲ့အပေါ်မှာအခြေခံပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချသွားမယ်လို့ထင်တယ်ပေါ့နော်အာဆိုတော့ဒီပုံမှာဘယ်သူအကောင်းနဲ့ဘယ်သူအမကောင်းဆိုတာကိုတစ်ထစ်ချပြောဖို့အားခက်တယ်ပေါ့နော်ဒါပေမဲ့ဟိုတစ်ခု argument တစ်ခုချင်းစီကိုသွားကြည့်မယ်ဆိုလို့ရှင်တော့မြန်မာဘက်ကတင်ထားတဲ့ argument တွေကလုံးဝမကောင်းပါဘူးအာဒီဟိုဂမ်ဘီယာဘက်ကတင်ထားတဲ့ဟာတွေကပိုကောင်းတယ်ပေါ့နော်ဆိုတော့ဟို article 8ပုံမှာခြေခံပြီးတော့ဒီအမှုကိုကျွန်တော်ထင်တယ်နောက်ဆုံးအဖြေရသွားမယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုမျိုးဒီစကြာဆုံးမြတ်တက်ပြီးသွားတဲ့အတွက်โรตินสุยมวินุทุกลงโตเปเจซุติมาครับเนี่ย
เนี่ยตามมาเลยครับ
โอเคป่ะเสียครับ
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။အခုတော့အချိန်ရသလောက်ကျမတို့ဒီကဘာတလွားခီးသွွားအစီအစဉ်ကိုမဆုမြတ်မုံနဲ့အတူတွားပြီးကြည့်ကြရအောင်ပါ။ယူကရိန်းနိုင်ငံအနောက်ပိုင်းကအီဇာဆိုတဲ့မြို့လေးဟာချိန်တယ်လက်မှုပစ္စည်းတွေထွက်တဲ့မြို့လေးလို့နာမည်ကျော်ပါတယ်။ဒီမြို့လေးမှာ78ရာစုတွေကစလို့ချိန်တဲရဲ့လုပ်ငန်းတွေကိုမိသားစုအစဉ်အဆက်လက်ဆင့်ကန်လှုပ်လာခဲ့ကြတာပါလက်မှုပညာချိန်တဲလုပ်ငန်းကိုဒီကနေ့အထိလှုပ်ကန်လာကြတဲ့မိသားစုတော်တော်များများမှကိုပိုင်မြေခွက်တွေရှိပြီးတော့ချိန်ပင်တွေကိုစိုက်ပျိုးကြပါတယ်နှစ်တိုင်းအောက်တိုဘာလမကုန်ခင်မှာစိုက်ပျိုးထားတဲ့ချိန်ပင်တွေကိုရိတ်သိမ်းကြလေရှိပါတယ်ရိတ်သိမ်းပြီးချိန်ပင်တွေကိုအခွန်ချွတ်ချိန်ဖြောင့်ချိန်နှန်းခွဲချိန်နှန်းဆွဲစသဖြင့်ချိန်တဲတွေရပ်နိုင်ဖို့အတွက်အစဉ်အဆက်လှုပ်ကြရပါတယ်အရင်ကလက်နဲ့သာလှုပ်ခဲ့ကြပေမဲ့အခုတော့နန်းဆွဲနန်းခွဲနန်းပြားလောက်တာတွေကိုဆက်တွေသုံးလောက်ကြပါတယ်ဆက်သုံးတဲ့အတွက်အချိန်ကုန်တက်တာသလိုချိန်တဲတွေကိုပို့ပြီးအနုစိတ်လုံနိုင်ကြပါတယ်ချိန်တဲတစ်ခုဖြစ်လာအောင်အစဉ်အဆက်လောက်ရတာလူအင်အားလိုသလိုလွယ်လဲမလွယ်လှပါဘူးမိသားစုလုပ်ငန်းတွေဖြစ်တာမို့မိသားစုဝင်ကြီးကြီးငယ်ငယ်ချိန်လုပ်ငန်းမှာတက်အားသလောက်ပါဝင်လောက်ကြပါတယ
်ဩတော့3 ras porati zemlyu posadite yo tre kopati 4-5 ras na lito
ဘောဘူရန်နေပြီ။ကျမ်းမဲ့ချင်းရောင်းချင်းပင်စိုက်ပြိုးကြရပါလေ။လူရသည်ဆိုရင်ပေါင်းမြက်တွေကို၄ကလောက်ရှင်းရပါလေ။ချင်းပင်တွေကိုနှင်းမကြခင်မှာရိတ်သိမ်းရတယ်။ပင်လုံးအရွယ်ရွေးရပါလေ။ပြီးရင်၃နိုင်လောက်ကြောင်းလဲပြုတ်ရပါလေ။ပြုတ်ပြီးတာနဲ့ပျက်စီးမသွားခင်အမြန်အခွန်ချွတ်ရတော့အိမ်နီးချင်းတွေကိုပါခေါ်ပြီးတော့ကူညီတောင်းရပါလေ။အခွန်ချွတ်ပြီးတဲ့အခါမှာရာသီဥတုကောင်းရင်အပြင်မှာနေလန်းထားရပါလေ။မကောင်းရင်တော့အိမ်ထဲမှာဂတ်စမီဖို့တုံးပြီးတော့အချောက်ခံရပါလေ။ကတ်တော့ရင်တော့ကုန်ကြစီများတာပေါ့ပြောရရင်ချိန်ရက်လုပ်ငန်းကတော်တော်လေးအဆင့်များလက်ဝင်တဲ့လုပ်ငန်းဖြစ်ပါတယ
်အီဇာမျိုးလေးမှာလူဦးရေ 9,000 လောက်ရှိပြီးတော့အများစုကချိန်တဲ့လုပ်ငန်းကိုမီယိုဖလာအိမ်နွေးမှုလုပ်ငန်းအဖြစ်နဲ့လုပ်ကိုင်ကြပါတယ်မိသားစုတိုင်းမှာကိုပိုင်ထူးခြားတဲ့ချိန်ရက်နည်းတွေကိုအဆင့်ဆင့်လက်ဆင့်ကမ်းလာခဲ့တာနှစ်ပေါင်း150ကျော်ပါပြီမျိုးရဲကအိမ်ဝင်းတိုင်းမှာမိသားစုဝင်တယောက်မဟုတ်တယောက်ချိန်ရက်နေတာကိုမြင်ရနိုင်ပါတယ်
Батька робили, діди з бабкою робили, та й ми вже робимо. То вже так.
Ж нам у пу пу рі ле ді лонган го лок кай жа ба ле. Ж нам ми ба рі ле ді лонган го бе лок ла кай жа ба. Ми ю фла лок кай ла кай жа ра нэ паун я нэ чи ши не ба би. Ми ба рі га та та мю рі го пиня ле сен кан тин бе кай жа ра ба. А йин га ро а чо мя а мя ជី я кай ле лонган фит кай би ме. А ку ро са тао фу ро ма лао ро ба. А йин га чэйн дэ лонган га я дэ вэн гвэн нэ ка рі эй нуй дон вэн нан кай жа ра ба. А ку га ро ковид чао лонган вэн гвэн а тор ли ти кай ни ба.
ကိုဗစ်ကရောဂါမဖြစ်ခင်ကယူကရိန်းနိုင်ငံတွေကပြည်တွင်းခီးထွက်သူတွေဒါမှကနိုင်ငံတကာကနိုင်ငံခြားဧည့်သည်တွေပါချိန်တဲလုပ်ငန်းတွေရှိတဲ့အီဇာမျိုးကိုလာလေကြပါတယ်။ခီးသွားဧည့်သည်တွေကြောင့်ဝင်ငွေကောင်းကောင်းရှာနိုင်ခဲ့တဲ့လုပ်ငန်းတွေအခုတော့ကိုဗစ်ကရောဂါကြောင့်ထိခိုက်နေပါတယ်။ဒါပေမဲ့ချိန်တဲလုပ်ငန်းလုပ်သူတွေကတော့သူတို့လုပ်ငန်းပျောက်ပြတ်မသွားအောင်ဆက်ပြီးကြိုးစားနေကြပါတယ်။
ဟိုရာစီဒါရှော့ဘီတီတာဒီစစ်တုတ်မီနီမမ်ရာဘီရှ်ဘောတာနေဘော
ကျွန်တော်တို့ချိန်တဲတွေစရက်ပြီဆိုရင်တော့တထိုင်နဲ့အနည်းဆုံး10ခုလောက်ဖြစ်အောင်ရပ်ပါတယ်
တောင်းလို့တာပဲဖြစ်ဖြစ်ဇပွဲတို့ကလထိုင်တို့စူဖာထိုင်ကုန်တို့ပဲဖြစ်ဖြစ်အနည်းဆုံး10ခုလောက်ကိုတထိုင်တည်းလောက်ကြပါတယ
်အီဇာမျိုးကချိန်တဲ့လုပ်ငန်းတွေကယူကရိန်းတို့ရဲ့ဒလိရိုးရာတွေမပြတ်အောင်လဲထိန်းသိမ်းထားကြပါတယ်လာဇာမီသားစုရဲ့ချိန်တဲ့အယောင်ဆိုင်မှာရိုးရာပွဲတော်တွေဘာသာရေးအခမ်းအနားတွေမှာပါအသုံးပြုနိုင်မဲ့ချိန်ချင်းတွေပုံစံအစုံရှိပါတယ
်ဆာနာပါစကိုစက်လမလို့ရှိမီစက်လဗလီကိုစက်ဆမလဗလီကို
ဒီချင်းနောက်ကတော့ Easter ပွဲတော်မှာသုံးဖို့ဖြစ်ပါတယ်။မိသားစုအရွယ်အလိုက်အကြီးအသေးစိုက်ဆုံရှိပါတယ်။မှုခူးထွက်ရင်ထဲဖို့ချင်းနောက်ဈေးဝယ်ထွက်ရင်ထဲဖို့ချင်းနောက်ကုံကုံပြောရရင်အတုဘအခမ်းအနားတွေမှာပြင်ဆင်တဲ့အခါသုံးတဲ့ချင်းနောက်တွေအထိရှိပါတယ်။အရင်ကကဘာလက်ခီးတယ်တွေနဲ့စီကားနေလေးရှိတဲ့ Easter မျိုးလေးမှာခီးသွားဧည့်သည်တွေနေသွားပြီမဲ့လဲချိန်တဲ့လုပ်ငန်းကဒီမျိုးအတွက်အဓိကဝင်ငွေရှာပေးတဲ့လုပ်ငန်းအဖြစ်ဆက်ပြီးရှိနေပါတယ်။ချိန်တဲ့ပစ္စည်းအယောင်ဆိုင်တွေမှာအမှတ်တရပစ္စည်းလေးတွေကစားလို့မီးဆိုင်တွေ၊ချိန်ချောင်းတွေနဲ့လှုပ်ထားတဲ့ကလကားတွေအပြင်ဇပွဲကလထိုင်းတို့ပရိဘောဂပစ္စည်းတွေအထိရနိုင်ပါတယ
်
။ဒီဇိုင်းအစမ်းဆုံးဆိုရင်တော့အဲ့ဒီကလထိုင်းတွေပါ။ကျမတို့ကတော့ဘရင်ထိုင်းနဲ့ခုံးလိုနာမည်ပေးထားပါတယ်။အဲ့ဒီလောက်လက်ရမဆန်းပဲခက်ရိုးရိုးဒီဇိုင်းကြိုက်တယ်ဆိုရင်လည်းရှိပါတယ်။ခင်မီတိုးတက်နေပြီမဲ့ဝယ်သူအများကသဘာဝအတိုင်းလက်ထရီကိုပိုကြိုက်ကြတယ်လို့လည်းသူကပြောပါတယ်သဘာဝကြတာကဖက်ရှင်ဖြစ်နေပါတယ်တဲ့ပုံမှန်အဖြစ်ကတော့ချိန်တယ်တွေပေါ်မှာဘာမှထပ်မတုတ်ကြပါဘူးတချို့အယောင်တင်စီတုတ်ထားတာလောက်ပဲရှိပါတယ်အဲ့ဒါဆိုရင်လည်းခက်ပြောင်ပြောင်ဖြစ်သွားတာကလွယ်လို့သူ့ရဲ့သဘာဝကြမှုကပြောင်းမသွားပါဘူးတခါတလေစီးရောင်ခပ်ပါပါတုတ်တာမျိုးတွေတော့ရှိပါတယ်
ဒီဒေတာထွက်ချိန်တယ်တွေကတဘာဝအတိုင်းလှနေတယ်လို့သူကတော့ဆိုပါတယ
်
ဒီချိန်တယ်တွေရဲ့ထူးခြားချက်ကတော့တဘာဝအတိုင်းဖြစ်နေတာပါချိန်မင်းတွေကိုဒီဒေတာမှာပဲလုံးဝတဘာဝအတိုင်းစိုက်ပျိုးပါတယ်အယောင်တင်စီတုတ်တာကလွဲလို့အားလုံးတဘာဝပစ္စည်းတွေပါအခုနောက်ပိုင်းအယောင်တင်စီတော့မပါပဲတဘာဝအတိုင်းချိန်တယ်တွေကိုကြိုက်တဲ့သူတွေပိုးပိုများလာပါတယ် ယူကရိန်းနိုင်ငံအနောက်ပိုင်းမှာနှစ်ပေါင်းရာချီတဲကရှိလာခဲ့တဲ့မိသားစုချိန်တဲ့လုပ်ငန်းတွေကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့ပေမဲ့နိုင်ငံတကာခီးသွွားဧည့်သည်တွေပြန်စီကားလာရင်တော့လုပ်ငန်းတွေပြန်ကောင်းလာမယ်လို့မျှော်လင့်နေကြပါတယ်။လောလောဆယ်မှာတော့မိသားစုအဆက်ဆက်လက်ဆင့်ကမ်းလာခဲ့တဲ့ချိန်တဲ့ရဲ့ပညာကိုဆက်ပြီးထိမ့်သိမ်းထားနိုင်ဖို့အီဇာမျိုးကချိန်တဲ့ပညာရှင်တွေစူးစမ်းနေကြပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ
။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်။
ရုရှားကအင်ဂျီချင်းယူကရိန်းနိုင်ငံအပေါ်ကျူးကျော်မှု6ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့မှာယူကရိန်းနိုင်ငံမြို့တော်ကီယက်ရဲ့မြောက်ပိုင်းလမ်းကြောင်းတစ်လျှောက်ရုရှားတပ်ဖွဲ့တွေချီတက်နေတာနဲ့အတူပဲနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ခါခစ်မှာလည်းအင်္ဂါနေ့ကရုရှားရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေတိုးခဲ့ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ရုရှားဆိုရကပြီးခဲ့တဲ့သတင်းပတ်အတွင်းညွှန်ကြားခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာတော့ရုရှားနဲ့ယူကရိန်းကြားပထမဆုံးအခြေဖြစ်အကျဉ်းသားလဲလှယ်ကြပါတယ်တိုက်ပွဲအရှိန်မြင့်နေတဲ့ကြားမှာပဲပထမဆုံးအခြေဖြစ်နှစ်နိုင်ငံကြားအကျဉ်းသားလဲလှယ်ခဲ့ကြပါတယ်ရုရှားစစ်ဘက်ဆိုင်ရာရဲတပ်ဖွဲ့ဝင်တဦးနဲ့ယူကရိန်းနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကိုလဲလှယ်ခဲ့ကြောင်းဆူမင်းဒေတာတွင်ကယူကရိန်းစစ်တပ်အရာရှိတဦးက Telegram ကြေညာချက်တစ်ခုမှာပြောဆိုထားပါတယ်ရှင်အမေရိကန်စံတော်ချိန်မတ်လ1ရက်နေ့အင်္ဂါနေ့ည9နာရီမကြခင်အချိန်တွင်းမှာပဲသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့သမ္မတပထမနှစ်သက်တမ်းအတွင်းပထမဆုံးအချိန်ဖြစ်တဲ့နိုင်ငံတော်အခြေပြမင်ကွန်းပြောဖို့ရှိပါတယ်။ကိုဗစ်ကပ်ဘေးရောဂါနောက်ရုရှားနဲ့ယူကရိန်းစစ်ပွဲတွေကြောင့်ကမ္ဘာကြီးမှာရောအမေရိကန်ပြည်ထောင်စုမှာပါအကျက်တဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာပဲအမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမင်ကွန်းပြောမယ့်အချိန်နဲ့တိုက်ဆိုင်နေပါတယ်ရှင်။
မတ်တန်ကြီးထိုက်ပါရှင်တည်င်းချင်းချုပ်ကိုပြောပြသွားတာပါပုတ်တဖူးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင် VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ဘေးအန္တရာယ်အတွေ့အကြုံကနေကြေကွာပါစေရှင်ကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.